ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့မြန်မာအစိုးရကိုယ်စားလှယ်တွေကြားငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့ရှိနေတဲ့အချိန်မှာပဲနှစ်ဖက်တပ်တွေကြားတိုက်ပွဲတွေကလည်းဆက်လက်ဖြစ်ပွားနေပါတယ်။ဒီလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာဟာအစိုးရတပ်တွေဘက်ကစစ်ရေးလှုပ်ရှားနေတာတွေဆက်ပြီးတော့ရှိနေတာကြောင့်ဖြစ်တယ်လို့ KIO ဘက်ကပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ KIO နဲ့အစိုးရရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့တို့ဟာဖေဖော်ဝါရီလဆန်းကတရုတ်နိုင်ငံရွှေလီမြို့မှာအစီအစဉ်အချိန်လျှော့ချဖို့သဘောတူညီခဲ့ပေမဲ့တိုက်ပွဲတွေကတော့ဂျိုးကြာဂျိုးကြာဆက်လက်ဖြစ်ပွားနေတာပါဒီရက်ပိုင်းတွေအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဟာနေ့စဉ်ဆိုလိုဖြစ်ပွားနေတယ်လို့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကပြောပါတယ
်ဒီရက်ပိုင်းမှာဖြစ်များတာတော့ဒီခက်ခဲစိတ်ဖြစ်တာတော့ရှမ်းပြည်မြောက်ပိုင်း KIO တပ်မဟာလီဒီတပ်မှာတိုက်ပွဲဖြစ်ပူရှိရနေတာလဲကျွန်တော်တိုက်ရင်နှစ်ဘက်မှာသူလာပြီးတော့သူတိုက်ခိုက်တာမျိုးလုပ်တယ်အဲ့လိုဟာမျိုးဒီတိုက်ရင်9တို့တိုက်ရင်10တို့တိုက်ရင်18တို့တိုက်ရင်နှစ်တရာတော့ဒီကပ်ဟာလေးလဲအောက်ခံတိုက်ရင်နေပါအဲ့ဒီတက်မှာတိုက်ပွဲကြီးရတော့သူတည့်ချားပုံစံပေါ့နော်အဲ့လိုဟာမျိုးဖြစ်တယ်ခင်ဗျာမနေ့ကဒီတိုက်ရင်နှစ်ရယ်သူတိုက်ရင်36ရယ်အဲ့နေရာနေ့နေရာမှာတိုက်ပွဲကဖြစ်သွားတယ
်ဒီလိုတိုက်ပွဲတွေဖြစ်ရတဲ့အဓိကအကြောင်းကိုတော့ဦးလန်တန်ကအခုလိုပြောပါတယ်
ဖြစ်တဲ့ဖြစ်စဉ်အားလုံးကတော့ဆီယဆစ်တက်ရဲ့စိတ်ကြောင့်လှူရှာမှုတွေကြောင့်ပါ။အဲသူတို့ရဲ့ဒီရှင်းနာနေမှာညွန်ကြားနေတဲ့အချက်တွေပါလဲဆိုတော့ကေတပ်ခန့်နဲ့အနိကဆုံးနေရာယူထားမယ်ဆိုတဲ့သူညွန်ကြားချက်ရှိတယ်ခင်ဗျာ။အဲတချို့ဆိုရင်ကျွန်တော်ကေရရဲ့လှူရှာနေတဲ့ဟိုတပ်ဖွဲ့တွေကိုနောက်နေပြီးတော့အမြဲတစေလိုက်လံပြင်းမာပဲဒီဟိုအကွက်ဟိုလိုက်ပြီးချောင်းတဲ့ပုံစံပေါ့ဗျာ။ဟိုသူတို့အရှင်ပြင်းအရှင်ပြေလို့ဒီတိခတ်ရှင်မုံရလုံးတဲ့ပုံစံနဲ့လိုက်လာချင်းကတဲ့ပြောမှုတက်ကြွတွေဖြစ်တာများတယ်ခင်ဗျတချို့နေရာမှာဆိုရင်တို့ကေတက်ခန်းနေတဲ့ guys 40 50အထိတို့လာပြီးတော့ဒီကတုတ်ချင်းတူးပြီးတော့နေရာဝင်ယူကြတယ်ဒီလိုများဟိုကျွန်တော်တက်ကဟိုတိခန့်စိတ်မရှိဘဲနဲ့တိခတ်မယ်ဆိုတော့တိုက်ပွဲတွေကြီးကြီးမားမားပြန်ဖြစ်သွားနိုင်တယ်ဒီလိုဟာမျိုးပုံစံနေရာတော့နေရာတကာအနှံ့မှာရှိတယ်ခင်ဗျ
တက်ပွဲတွေဆက်လက်ဖြစ်ပွားနေပေမဲ့တွေးဆောင်ဆွေးနွေးရေးကိုတော့ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လဲဦးလန်တန်ကဆက်ပြောပါတယ်
ဒီခုဖြစ်တဲ့တိုက်ပွဲဒီကြောင့်တော့ဒီဆွေးနွေးပွဲကတော့နှစ်ဖက်ဆန္ဒရှိမယ်ဆိုတော့ဘာမှဒီဟန်တာမလို့မထင်ဘူးတကယ်လို့ဆွေးနွေးဖြစ်မယ်ဆိုရင်လည်းတို့ဒီကိစ္စပေါ်မှာလည်းဟိုဆွေးနွေးစီရာတော့ရှိတယ်ခင်ဗျာတကယ်ဒီကိစ္စတွေအတိဆွေးနွေးရင်းမှာဆွေးနွေးရင်းနဲ့ပဲဟိုတိုက်ပွဲတွေထဲရော့ပွားတော့အောင်လှုပ်ဆောင်ကြဖို့ဆိုတဲ့သူဒီမန်းချက်တွေရှိပါတယ်ဒါကြောင့်မို့တူဆုံမှုကတော့ဒီတိုက်ပွဲဒီဖြစ်တဲ့ကြောင့်မို့ဟန်တာတာမျိုးဟိုဆွေးနွေးပွဲဆွေးနွေးပွဲကိုဟန်သွား
ဒီလိုမျိုးတော့မဖြစ်နိုင်ဘူးခင်ဗျ KIO ပြောရေးဆိုခွင့်ရှိသူရဲ့စစ်တပ်အပေါ်ပြောဆိုချက်နဲ့ပတ်သက်ပြီးကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကိုဆက်သွယ်မေးမြန်းရမှာတော့စစ်စင်ရေးအခြေအနေတွေကိုကကကြီးကသတင်းအချက်အလက်ပေးပို့တာမရှိကြောင်းပြောဆိုပါတယ် KIO နဲ့အစိုးရငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့ဟာဒီလ10ရက်နေ့မတိုင်ခင်မှာဆွေးနွေးဖို့အတွက်သဘောတူထားပေမဲ့နိုင်ငံတကာလေ့လာသူတွေမတက်ရောက်နိုင်တာကြောင့်ဆွေးနွေးပွဲကိုကြံနောက်ပိုင်းကာလအထိရွှေ့ဆိုင်းထားတာဖြစ်ပါတယ်ငင်းကြဲရဲ့သဘောတူညီချက်တွေအပြည့်အဝမရနိုင်သေးတာကြောင့်လက်နက်ကင်ပြိပခတွေဂျာကတွေထွက်ပြေးနေရတဲ့ဒုက္ခသည်အများပြားဟာလေနေရက်မပြောင်းတဲ့နေပဲဖြစ်နေကြပါတယ်။လောလောဆယ်မှာတော့ကုဒတမကလက်အောက်ခံဌာနတွေကမုံမောင်မြို့နယ်အတွင်းကမာဂျိုင်ယန်ဒေတာဘက်ကိုကုညီထောက်ပံ့ရေးပစ္စည်းတွေပို့ဆောင်ဖို့အတွက်တွားရောက်နေပါတယ်။ဒါပေမဲ့ထောက်ပံ့ရေးပစ္စည်းတွေတည်ဆောင်တဲ့ရင်တန်းဟာလန်ခီးမှာကြန့်ကြာနေတယ်လို့လဲ KIO ရဲ့ဒုက္ခသည်ရေးရတာဝန်ခံဦးတွဲပီစာကပြောပါတယ်။
ဒီနေ့လာမယ်လို့သူကကြောင်းကြားထားတာရှိပါတယ်ဒါနဲ့မနေ့ညသူကတရင်ကြံကြတော့နိုင်ငံချက်ကြသူကပါလို့သူကသိကြခဲ့ရတယ်ဘူးတဲ့ဒါကြောင့်အမြပြည့်တယ်ဘူးလို့တရင်ကြံကြတယ
်ဒီထောက်ပံ့ရေးရင်တန်းဟာဘယ်နှစ်ရောက်လာမယ်ဆိုတာတခြားမသိရကြောင်းလဲဆက်ပြောပါတယ် KIO နဲ့အစိုးရတက်အကြဖြစ်ပွားနေတဲ့နှစ်နှစ်နီးပါးကြာစစ်ပွဲကာလအတွင်းမှာတော့ဒေသခံပြည်သူတသိန်းကျော်ဟာကချင်ပြည်နယ်ကမြို့ကြီးတွေနဲ့ KIO ထိန်းချုပ်ရာတရုတ်မြန်မာနယ်စပ်ဒေသတွေကိုထွက်ပြေးတင်းရှောင်နေကြရပါတယ်။ကုလသမဂ္ဂအပါအဝင်လူမှုကေဆယ်ရေးအသင်းဖွဲ့တွေဟာနယ်စပ်ဒေသကိုရောက်ရှိနေတဲ့ဒုက္ခသည်တွေစီတွားရောက်ဖို့ဟာလည်းအခက်အခဲတွေရှိနေတာဖြစ်ပါတယ်။